နိုင်ဂျီးရီးယားနိုင်ငံရဲ့လွတ်လပ်တဲ့အမျိုးသားရွေးကောက်ပွဲဆိုင်ရာကော်မရှင်အဆောက်အုံတွေတိုက်ခိုက်ခံရမှုကိုစိုးရိမ်ကြောင်းနိုင်ငံရေးသုံးသပ်သူတွေကပြောပါတယ်2019ခုနှစ်ရွေးကောက်ပွဲနောက်ပိုင်းနိုင်ဂျီးရီးယားရွေးကောက်ပွဲကော်မရှင်အဆောက်အုံတွေတိုက်ခိုက်ခံရမှုအနည်းဆုံး42ကြိမ်ရှိကြောင်းလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်2019ခုနှစ်အတွင်းမှာ9ကြိမ်တိုက်ခိုက်ခံခဲ့ရပြီးပြီးခဲ့တဲ့2020ပြည့်နှစ်အတွင်း21ကြိမ်တိုက်ခိုက်ခံခဲ့ရပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာတော့ရွေးကောက်ပွဲကော်မရှင်ရုံ12ခုကျော်မိရှုခံရတာဒါမှမဟုတ်လဲဖျက်ဆီးခံရပါတယ်ဖျက်ဆီးခံရမှုအတိုင်းအတာကိုကနအူးစစ်တမ်းကောက်ယူသုံးသပ်ချက်တွေအရဖျက်ဆီးခံရတဲ့ဒေသတွေမှာယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးအပေါ်တိတိတသားထိခိုက်နိုင်တယ်လို့ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကပြောပါတယ
် And I'm assured that the 2023
နိုင်ငံရေးသုံးသပ်သူရိုတီမိုအိုလာဝါလီကတော့လုံခြုံရေးအခြေအနေအရရွေးကောက်ပွဲတွေနှောင့်နှေးနိုင်ပေမဲ့လည်းရွေးကောက်ပွဲကျင်းပရေးအဟံအတာမဖြစ်တော့ဘူးလို့ပြောပါတယ်